ခေါလုံခွင့်ရရဲ့အတွက်ဥရောပနေဆက်တီထံကိုလုံးရင်းနဲ့ဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူတွေအရေးဖြေလျှော့ပေးနိုင်ဖို့ဥရောပသမဂ္ဂအနေနဲ့ဒုက္ခသည်နှစ်သိန်းကျော်တို့ကိုလူစုလူဝေးလိုက်နေရာချထားပြီးအစည်းအဝေးတစ်ခုအနေနဲ့လက်ခံဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်။ဒုက္ခသည်တွေရဲ့အမှန်တကယ်လိုအပ်ချက်တွေကိုအခုအညီပေးရမှာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးတို့ပူးပေါင်းဆောင်ရွက်ရမယ့်အစည်းအဝေးတစ်ခုကိုဥရောပသမဂ္ဂကချမှတ်အကောင့်ထဲပေါ်ပေးဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကဒီကနေ့တောက်ချာနေမှာကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒုက္ခသည်အရေးဟာဥရောပသမဂ္ဂအတွက်စဉ်စားအပြေရှာရမယ့်ကိစ္စဖြစ်တယ်လို့မစ္စတာဂူတာရက်စ်ကပြောပါတယ်။ဥရောပသမဂ္ဂအနေနဲ့ဒီကိစ္စအပေါ်မှာကွဲလွဲနေကြမယ်ဆိုရင်တော့လူမောင်ခိုသမားတွေနဲ့လူကုန်ကူးသူတို့အတွက်အကျိုးအမြတ်တွေရှိသွားစေလိမ့်မယ်လို့လည်းသူကထပ်လောင်းပြောပါတယ်။ဆီးရီးယားဒုက္ခသည်9000တို့ကိုမူလကလက်ခံဖို့သဘောတူထားတဲ့ဗြိတိန်နိုင်ငံကလည်းနောက်ထပ်ထောင်နဲ့ချီပြီးတိုးမြှင့်လက်ခံသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဒီကနေ့မှကြေညာပါတယ်။တချိန်တည်းမှာပဲဟန်ဂရီနိုင်ငံဘစ်ခဲမြို့မှာလည်းရာနဲ့ချီတဲ့ရွှေပြောင်းအခြေချသူတို့ကယထာဘော်ကဆင်းဖို့ငင်းဆန်နေကြပါတယ်။သူတို့ကတော့ဒုက္ခသည်ခိုလုံခွင့်ရှောက်ထားမှု၈သိန်းကျော်လက်ခံမယ်လို့ကြေညာထားတဲ့ဂျာမနီနိုင်ငံစီတွားရောက်ဖို့မျှော်လင့်ချက်နဲ့ဟန်ဂရီမြို့တော်ဘူဒါပတ်ကနေယထာစီးခဲ့ကြသူတွေဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့စီမံစည်းကမ်းအတိုင်းရွှေပြောင်းအခြေချသူတို့ကိုမဖြစ်မနေစည်းရင်းသွင်းရမှာဖြစ်တယ်လို့လည်းဟန်ဂရီအာဏာပိုင်တို့ကအခုကံပြောဆိုနေကြပါတယ်ရှင်။